တရုတ်နိုင်ငံပိုင်းစီတစ်ကုမ္ပဏီအစုရှယ်ယာအများဆုံးပါတယ်။ကျောက်ဖြူအထူးစီးပွားရေးဆောင်စီမံကိန်းကနေဒေသခံ9သိန်းလောက်ကိုအလောက်ကင်ဖန်တီးပေးမယ်လို့အစိုးရကကတိပေးထားပေမဲ့စီမံကိန်းအကောင့်တွေမဖော်ခင်နှစ်ဖက်စလုံးကဒေသခံအနေနဲ့တိုက်ရိုက်ဆွေးနွေးပြီးလူထုသဘောထားရယူဖို့လိုအပ်တယ်လို့ရခိုင်ရပ်ပတ်အဖွဲ့ကတောင်းဆိုလိုက်ပါတယ်။စီတစ်ကုမ္ပဏီကစီမံကိန်းရဲ့အကျိုးကျေးဇူးကိုပြောနေပေမဲ့ဘယ်အချက်တွေကိုအခြေခံပြီးပြောနေလဲဆိုတာကိုအစိုးရကရှင်းပြသင့်တယ်လို့ကျောက်ဖြူဒေသခံအလွှာဆောင်ကိုမေးမြန်းသုတေသနလုပ်ခဲ့တဲ့ကျောက်ဖြူကျေးလက်ဖွံ့ဖြိုးရေးအသင်း KRDA ရဲ့ညှိနှိုင်းမှုကိုထွန်းကြည့်ကဖူယိုရီကိုပြောပါတယ
်။စီမံကိန်းကတော့ကြာတော့မယ်။ဒေသခံတွေရဲ့လိုအပ်ချက်ဒေသခံတွေရဲ့နေနာချက်ပေါ်မှာဘလို့ဖြည့်ရှင်းပေးမယ်ဆိုတဲ့ဟာမျိုးလက်ရှိရှင်ကြီးမရှိဘူး။ဒီနေ့ကျွန်တော် City Company ကဒီတာဝန်ရှိတဲ့လူတို့နဲ့ကျွန်တော်တွေ့ဖြစ်တယ်ပေါ့နော်ကျောက်ဖြူမှာ။သူတို့ကတော့ဒီကျောက်ဖြူမှာစီမံကိန်း area မှာရှိနေတဲ့ဒီရေပြင်ရေကြောင်းထက်မှာပြဿနာပဲဖြစ်ဖြစ်နေရာပြဿနာပဲဖြစ်ဖြစ်ဒီပြဿနာတွေကအကုန်လုံးကိုအစိုးရဘက်ကနေဖြည့်ရှင်းပေးရမယ်။အစိုးရဘက်ကဖြည့်ရှင်းပေးဖို့သူတို့ support တူထားတယ်။အဲ့ဒီကြွဲလဲအစိုးရကသူက share ဖြည့်ပေးထားတယ်ဆိုပြီးတော့ဒီပြောတာပေါ့နော်။အဲ့ဒါဆိုလို့ရှိရင်ကျွန်တော်တို့နဲ့တကယ်တမ်းလာပြီးတော့ပြောရမယ့်လူကအစိုးရဖြစ်နေရပေါ့။
ဧက၄ရောက်၂ရောက်ပေါ်မှာလုံးမဲ့ကြောက်ဖြူထူးစွေးပွားရေးဆောင်မှာအပိုင်း၃ပိုင်းရှိပါတယ်။ပရမတ်တပိုင်းဖြစ်တဲ့ရေနက်စက္ကန့်၂ခုကိုအမေရိကန်ဒေါ်လာ1.3ဘီလီယံသုံးပြီးတရုတ်ဘက်က80ရာခိုင်နှုန်းမြန်မာဘက်က30ရာခိုင်နှုန်းနဲ့2018နိုဝင်ဘာ၈ရက်ကမူပေါင်းသဘောတူညီချက်စာချုပ်ချုပ်ဆိုခဲ့ရပါ။ကြံတဲ့စက်မှုဆောင်နဲ့အင်အားစီမံကိန်းကတော့မကြခင်ဆက်လုပ်သွားမယ်လို့ဆိုပါတယ်။မြေယာသိမ်းဆည်းရာကြီးရှိခဲ့ပြီးရောကြီးကိစ္စဒေသခံတွေရဲ့အသက်မွေးဝမ်းကြောင်းကိစ္စပြီးတော့ရေနက်စက္ကန့်ကြောင်းဖြစ်လာမဲ့ပတ်ဝန်းကျင်ထိခိုက်မှုကိစ္စတွေအပါအဝင်ကျေးလက်20လောက်ကအိမ်တောင်စု9000ကျော်ရဲ့ငါးဖမ်းလုတ်ကွက်တွေပျောက်သွားမှာကိုဒေသခံတွေကစိုးရိမ်နေကြတာပါ။တရုတ်စီးတက်ကုမ္ပဏီဘက်ကဒေသခံတွေရမယ့်အခွင့်အရေးကိုကတိပေးထားပေမဲ့ဒါကိုဒေသခံတွေကမယုံကြောင်းကိုထွန်းကြီးကပြောပါတယ်။ဒီစီမံကိန်းမှာပြည်내အစိုးရရဲ့လုပ်ပိုင်ခွင့်အတိုင်းအတာကိုဒေသခံတွေကသိကျင်ကြတာပါစီမံကိန်းစာချုပ်ရဲ့အသုံးနှုန်းတချို့ကိုနှစ်ဖက်ညှိနှိုင်းတာတွေရှိနေလို့ကြန့်ကြာနေကြောင်းနဲ့စီမံကိန်းကတော့ဥပဒေတိုင်းဆက်ပြီးအကောင့်တွေဖော်သွားမယ်လို့ကြောက်ဖြူအထူးစီးပွားရေးဆောင်စီမံခန့်ခွဲမှုကော်မတီဒူးဥက္ကဋ္ဌဖြစ်တဲ့ရခိုင်ပြည်နယ်စီမံဘဏ္ဍာနဲ့စီးပွားရေးဝန်ကြီးဦးကျော်အေးသိန်းက VOA ကိုအခုလိုပြောပါတယ်
ထူးစီးပွားရေးဆောင်ဥပဒေရှိတယ်လေအဲ့ဥရေတိုင်းပဲကျွန်တော်တို့လောက်တာဖြစ်တယ်ဆိုအဲ့ဒီဥရေတိုင်းလေးရှိပါလိမ့်မယ်အဲ့ဒီကိစ္စတွေကဒီအကုန်လောက်ကန်ရမှာပဲလေအဲ့ဒီဒေသခံတော်မဟုတ်တခြားနေရာလူတွေတော့အများကြီးလာကြမှာအဲ့ညံမှာဆို EIA SI လို့ဘုကိစ္စအတွက်စစ်တင်းနဲ့ကျွန်တော်တို့စားပြီးတော့ညှိနှိုင်းနေပါတယ်အဲ့ဒီကတောင်းရင်ရှိတဲ့ဒီပညာရှင်ကိုတဲ့ဒီတပတ်တင်မှာပဲကြောက်ကြည့်ဆင်းပြီးတော့တို့တွေကွင်းစင်တာတွေပါတယ်တို့ကိုရှိပါတယ်
2030ကစောက်ခဲ့တဲ့ရေနံနဲ့တဘာတုံးဝေးပိုင်လိုင်းတုံးကလည်းလူအခွင့်ရေးချိုးပေါက်တာတွေမြေယာဆုံးရှုံးတာတွေဖြစ်ခဲ့တာပါ2019 AB 9ရက်မှာရေနံစိမ်းတန်ချိန်3000ကျော်တင်လာတဲ့တရုတ်နိုင်ငံပိုင်း MD United Dynamic ရေနံတင်သမောကြောက်ဖြူမဒဲကျွန်းစက်ကံကိုပရမအောင်အချိန်ဝင်လာပြီးနောက်ပိုင်းလဲတခြားရေနံတင်သမောတွေဝင်ထွက်နေပါတယ်။မဒဲကျွန်းနဲ့ကြောက်ဖြူ6မိုင်အကျယ်မှာဒေသခံတွေငားမဖမ်းမှုဒေသအာဏာပိုင်တွေကခေါ်သတိပေးရရရှိခဲ့တယ်လို့ကြောက်ဖြူကြီးလက်ဒေသဖွံ့ဖြိုးရေးအသင်း KRDA ကပြောပါတယ်။မကြသေးခင်ကလည်းစစ်တွေမျိုးမြေက9000ပေါ်မှာစစ်တွေမြန်မာ CD 2030ကိုဒေါ်လာ38ဘီလီယံသုံးပြီးအကောင့်ထဲပုံမယ်လို့ကုမ္ပဏီတစ်ခုကပြည်내လွှတ်တော်မှာအဆိုတင်ထားတာရှိပါတယ်။ဒါကိုလုံးမဆိုရင်ဒေသခံလေသမားတွေနဲ့ပြဿနာဖြစ်လာနိုင်တယ်လို့လွှတ်တော်ကိုယ်စားလှယ်တချို့ကိုကူကာပြီးရခိုင်အခြေစိုက်သတင်းတွေမှာရေးသားခဲ့ကြပါတယ်။